အာဖရိကတိုက်အနောက်ပိုင်းဆီယာလီယွန်းနိုင်ငံမှာမနေ့တောက်ကြာနေကလုံစားစီတင်ထားတဲ့ကားတစ်စင်းဟာတခြားကားနဲ့တိုက်မိပြီးပေါက်ကွဲမှုဖြစ်ပွားကအနည်းဆုံးလူ62ဦးသေဆုံးခဲ့တယ်လို့ဆေးဘက်ဆိုင်ရာနဲ့ဒေသအာဏာပိုင်တွေကပြောပါတယ်။အစိုးရကတော့သေဆုံးသူအရေအတွက်ကိုအတည်ပြုနိုင်ခြင်းမရှိသေးဘူးလို့ပြောပေမဲ့မြို့တော်ဖရီတောင်းရှိကိုရင်ခွဲရုံမန်နေဂျာကတော့သူတို့စီမှာအလောင်း62လောင်းရောက်ရှိနေကြောင်းအတည်ပြုပါတယ်။သေဆုံးသူတွေဟာကားထဲကလောင်စာစီယိုကျနေတာကိုတွားရောက်ခတ်ယူသူတွေလည်းပါဝင်တယ်လို့မြို့တော်ဝင်ကပြောပါတယ်။အဲ့ဒီလိုပောက်ကွဲမှုကြောင့်သေဆုံးသူအများပြားလမ်းတွေပေါ်မှာတွေ့ရတယ်လို့လူနေအိမ်တွေဈေးဆိုင်တွေနဲ့မော်တော်ယာဉ်တွေအများအပြားလည်းမီးလောင်ပျက်စီးကုန်ပါတယ်။ဆုံးရှုံးမှုဘယ်လောက်ရှိတယ်ဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့သူ့ရဲ့လက်ထောက်နဲ့ရဲတပ်ဖွဲ့ဝင်တွေကတော့တဘာဝဘေးအန္တရာယ်စီမံရေးအရာရှိတွေကိုအကူအညီပေးဖို့အတွက်အဲ့ဒီမှာရောက်ရှိနေပြီလို့မြို့တော်ဝင်ကပြောဆိုပါတယ်ခင်ဗျာ။